lo myama lwet lay yin ya ga da 69 nit pye ga bi phit bi me lwet lay yin kaung saung ji ri hnyaw man ga de atai lwet lay yin ye ati apwin ni ko bama apawin tai na lu myo su ri ga akhu chain thi apye wa ma khan sa ya de bu lo lwet lay yin chou ban mu ma ko dai pa win ga du ri ye ta tami ri ne tai na kaung saung tchu ga pyo su ba de ko nyan win yaung ga su si tin pya ma ba shin
ਉਜੋਂ ਅਸਨੇ ਦੇ ਗਵਾ ਟਾਇਨਾ ਗਾਂਗਾਂ ਜੀ ਦੇ ਗਾ ਮਸੂ ਮਿੰਨੇ ਚੋਬਨ ਕੇ ਜਾਰਾ ਜਾਓ 1948 ਖੂ ਨੇ ਜਨਵਾਈ ਦਾ 4 ਯਨੀ ਮਾ ਇੰਗਲਿਸ਼ ਕੋਲੋਨੀ ਲੱਕ ਆਕ ਕਾ ਨੇ ਮਿਆਂਮਾਰ ਨੇਗਨ ਲੁੱਲੱਕ ਯੇ ਯਾ ਗੇ ਦਾ ਫਿੱਟ ਬਾਰੇ ਦਮੇ ਨਿਪਾਂ 69 ਨੇ ਪੀ ਦੇ ਦੀ ਗਨੇ ਅਚੇਂ ਦੀ ਦੋ ਮਿਆਂਮਾਰ ਨੇਗਨ ਹਾ ਗਾਂਗਾਂ ਜੀ ਦੇ ਮਿਆਂਮਾਨ ਕੇ ਦੇ ਅਟਾਈ ਲੁੱਲੱਕ ਯੇ ਯੇ ਯਾ ਦਾ ਅਤੀ ਪੁਇਨ ਨੇ ਕੋ ਅਪੀ ਵਾ ਮਖਨ ਜ਼ਾ ਨਾਈ ਨੇ ਬਾਉ ਲੁੱਲੱਕ ਯੇ ਯਾ ਬੀ ਦੇ ਅਖਾ ਠੇਟਾਂ ਨੇਗਨ ਤਕੁ ਤੀ ਸੌਕ ਤਵਾ ਬੋ ਸੋਰੇ ਗਾਂਗਾਂ ਜੀ ਦੇ ਯੇ ਮਿਆਂਮਾਨ ਜੇ ਨੇ ਦੀ ਗਨੇ ਲੱਕ ਟਵੀ ਅਚੇਂ ਨੇ ਹਾ ਕੁਹਾ ਨੀ ਦੇ ਜਾਂ ਬੂਜੋਂ ਆਂ ਸਾਂ ਯੇ ਟੂ ਟੋ ਸੱਤ ਤੂ ਲੈ ਫਿ ਆਜ਼ਾਨੀ ਉਭਾ ਵਿਨ ਯੇ ਤਾ ਲੈ ਫਿਤ ਦੇ ਡਾਕਟਰ ਸੈਨ ਵਿਨ ਗਾ ਪਿਓ ਬਾਰੇ
ਲੁੱਲੈ ਯੇ ਯਾਰੇ ਛੇਂ ਵਾ ਨੋ ਲੂਏ ਗਾ ਟਾਈਮ ਪੀ ਯਾ ਨੀ ਨੀ ਨਿਉ ਨਿਉ ਨੇ ਨੋ ਬੂਜੋਂ ਆਂ ਸਾਂ ਪਿਓ ਦੇ ਲੈ ਤੂ ਮਿਆ ਟਲਨ ਲੈ ਕੁਹਾ ਸਲਾ ਗਾ ਲਾਂ ਸੈ ਲਾਂ ਲੋ ਸਾਂ ਨਾਈ ਮਾ ਚੋ ਯਾ ਚਾ ਮੇ ਸੋ ਦੇ ਸੈ ਟੈਨ ਨੇ ਕਬਾ ਮਾ ਮਹੋ ਡੋ ਅਸੀ ਟਾਂ ਆ ਸ਼ਾਂ ਮਾ ਠੇਂ ਟੈਨ ਨਾਈ ਗਾਂ ਫਿ ਫੋ ਸੋ ਦੇ ਯੀ ਯੇ ਚੈ ਟੀ ਸੀ ਬਾ ဆိုတော့အဲ့ဒါနဲ့ကတော့အဝေးကြီးဝေးတယ်အပွားကြီးကွာနေပါတယ်လို့ပြောချင်ပ
ါလူလိုက်ရေးကျိုးပန်းတဲ့လှူရှားမှုတွေမှာပါဝင်ခဲ့တဲ့ကရင်တိုင်းသားခေါင်းဆောင်မန်းပဆန်ရဲ့တားဖြစ်သူ KNU တန်မှုဟောင်းဘူမှုရောဘတ်ဆန်ကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေတည်မြဲပြီးစစ်တပ်ကအာဏာတည်မြဲနေသူရဲ့တိုင်းပြည်လွတ်လပ်မှုအပြည့်အဝရှိမှာမဟုတ်ဘူးလို့ပြောပါတယ်
အဲ့တော့ဘောဇောင်းနေအားလုံးကဖက်ဒရယ်ပြည်တော်သူတည်ဆောက်ပြီးတော့ငင်းငင်းချမ်းချမ်းနဲ့နေကြရတယ်ဆိုတဲ့စေတနာပါပဲအဲ့ဒါကြောင့်မို့အင်းကြီးကိုဝိုင်းတိုက်ရတာလွတ်လပ်ရလာတယ်ဒါမျိုးလွတ်လပ်ရရဲ့အတီးပွင့်ကတော့တိုင်းသားလူမျိုးစုံအားလုံးကဘယ်လိုမှမခံစားကြရပါဘူးဆရာသာရှင်စနစ်ရဲ့အကျိုးစီးပွားအောက်မှာတိုင်းသားလူမျိုးတွေအားလုံးကလွတ်လပ်ရရတာကိုမခံစားပါဘူးတနေ့ရီက2008ဖွဲ့စည်းပုံခေါင်းဆိုဝင်ပြီးတော့တိဆက်ခံခဲ့ရတာပါအဲ့တော့2008နဲ့တရောမှတိုက်ပြီးလွတ်လပ်ရမရနိုင်ဘူးအခုစစ်တပ်ကချွတ်နေတာပဲကာလုံတို့ကာကိုကြီးတို့2008မပြေတဲ့ကာလပါလို့ဘာမှလုပ်လို့မရအောင်အဲ့ဒါကြောင့်မို့စစ်မှန်တဲ့လွတ်လပ်ရေးအပြီးပွင့်နေခံစားကြည်စစ်တပ်ကကိုယ့်နေရာကိုပြန်နေပြည်သူအုပ်ချုပ်ရေးအောက်မှာရှိအန်အယ်လီအုပ်ချုပ်ရေးအောက်မှာရှိနေရင်တော့လွတ်လပ်ရေးအပြီးပွင့်နေပြည်သူတွေခံစားခွင့်ရှိ
မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြီးညာစရန်အချက်၄နဲ့၅မှာလွတ်လပ်ရေးရယူတာဟာလူမျိုးတစ်မျိုးတည်းကောင်းကျိုးချမ်းသာအတွက်မဟုတ်ပဲကြောသားရင်သားမခွဲကြပဲခံစားကြရမယ်လို့ဖော်ပြထားသလိုကဘာအရှိတီတွေတူညီတဲ့အခွင့်အရေးတွေကိုအတူတကခံစားမယ်ဆိုတဲ့သဘောဖော်ပြထားပါတယ်ဒါပေမဲ့အခုချိန်အထိဒန်းတူအခွင့်အရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေမရှိတာကြောင့်ပြည်တွင်းစစ်ဟာလည်းအဆုံးမသတ်နိုင်သေးဘူးလို့ချင်းမျိုးသားတဦး CNF ရဲ့ဒုက္ခတာဦးထန်ထန်လျမ်းထန်ကပြောပါတယ
်ကျွန်တော်တို့တိုင်းဒါလူမျိုးတွေဗမာအပိုင်ဝင်အားလုံးကမဲချက်လက်အောက်ကနေကျွန်တော်တို့လွတ်လပ်ရေးကိုအတူယူကြရအောင်ပြည်တော်စုကြီးကိုအတူတည်ဆောက်ကြရအောင်ဆိုတဲ့ပုံရင်မှန်းချက်ပေါ်မှာရက်တည်ပြီးတော့အတူတူကလက်တွဲခဲ့တာဖြစ်ပါတယ်ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်စစ်အာဏာရှင်အောက်မှာကြောက်ရောက်ခဲ့ကြရပါတယ်ဒါကြောင့်ဒီမှန်းထားတဲ့ဂတိတွေကဒီနေ့ပြည်ဆောင်တဲ့အနေထားကိုမရောက်တဲ့ပြင်ပြည်တွင်းစစ်တွေနဲ့ရင်ဆိုင်နေရတဲ့ကာလကိုရောက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတွေအားလုံးရဲ့ဒီတန်းတူခွင့်ကြီးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးဖက်ဒရယ်စနစ်နဲ့တိုင်းပြည်ကိုတည်ဆောက်မယ်ဆိုတဲ့အခွင့်အရေးတွေကိုကျွန်တော်တို့မရခဲ့ပါဘူးဒါပေမဲ့ဖက်ဒရယ်ဆိုတာကခွဲထွက်ရေးမဟုတ်ပါဘူးမြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းနယ်ပြည်နယ်14ခုမှာရှိတဲ့ပြည်သူအားလုံးနဲ့ဆိုင်တဲ့ဖက်ဒရယ်စနစ်ဖြစ်ပါတယ်မတူညီတဲ့အနေအထားတွေရပြည်ထောင်စုပေါင်းစည်းခြင်းကိုကျွန်တော်တို့ကတော့ခိုင်းယူပါမယ်
မြန်မာနိုင်ငံရဲ့လွတ်လပ်ရေးနဲ့အတူပြည်တွင်းစစ်လည်းပေါ်ပေါက်ခဲ့ရပြီးဒီစစ်ပွဲတွေအဆုံးသတ်ရေးမှာလက်နက်ကိုင်နည်းနဲ့ဖြေရှင်းလို့မရနိုင်ဘူးလို့ဒေါက်တာစင်ဝင်းကသုံးသပ်ပါတယ
်ဒီပြည်တွင်းစစ်ငြိမ်းချမ်းဖို့ဆိုတာလက်နက်ကိုင်နဲ့နည်းနဲ့ဖြေရှင်းလို့မရဘူးဆိုတာကိုအထူးသဖြင့်တော့လက်နက်ကိုင်ပြီးတိုက်နေတဲ့လူတွေသဘောပေါက်ဖို့လိုတယ်အခုလည်းတိုင်းပြည်နားနေတာပဲနိုင်ငံရေးအရာဘယ်လိုဖြေရှင်းရမလဲတိုင်းပြည်ကောင်းကျိုးအတွက်ဘယ်လိုလုပ်ကြမလဲငါအတွက်မကြည့်ပဲနဲ့အားလုံးအတွက်ကြည့်ပြီးရောဖြည့်ရှင်းဖို့နေရတော့လိုလာပြီလို့ကျွန်တော်ထင်တယ
်။လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးနောက်ပိုင်းအမျိုးသားပြန်လည်တင့်မြတ်ရင်းနဲ့စစ်မှန်တဲ့ညီညီရေးရဖို့ရည်ရွယ်ပြီး27ရာစုပင်လုံညီလာခံကိုကျင်းပလှုပ်ဆောင်ခဲ့ပေမဲ့ကွဲပြားနေတဲ့တိုင်းသားတွေကြားမှာ ပြည်လေအောင်ညှိနှိုင်းနိုင်ပါမလားဆိုတာကိုတော့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ။